ပမဟာစတိုင်ဘတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အယသအစိုးရတရားတော်တက်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီအယသအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာ။စစ်တပ်ဟာအယသဩဇာကိုခံယူမဲ့အရေးအယံတွေ့ရပါလားခင်ဗျာ
။ Well, I know that in the West, the idea, the modern idea of having civilians control the military is
ဒီနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအယသထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စကတိတ်အရေးပါတဲ့နိုင်ငံရဲ့ယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူး။ရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါ။အာရှကတခြားစစ်တပ်အာဏာတကူးထွားတဲ့နိုင်ငံတွေရဲ့အခြေအနေနဲ့မတူဘဲမြန်မာနိုင်ငံမှာတနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအလုံးကိုချုပ်ကန့်ထားခဲ့တာပါ။ပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထိတောင်းစစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပညာရေးကိုအာဏာပိုပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်တိုင်း
Of course the military is reluctant. What has been the primary
စစ်တပ်ကတွန်းဆုတ်နေပါတယ်။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစည်းလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါတယ်။သူတို့စိုးရိမ်စိတ်ရှိပါတယ်။ဘာကြောင့်လဲဆိုတော့တချို့တိုင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဗဟိုထိန်းချုပ်ထားမှုကနေလုံးဝကင်းလွတ်ချင်ကြတယ်။အခုတော့ပြောင်းလဲသွားပါပြီ။သူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်၊ဖက်ဒရယ်လိုချင်ကြတယ်။တမနာဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရဲ့နေရောပြောခဲ့ပါလေ။ဒါပေမဲ့ဘယ်လိုဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘယ်လိုအဓိပ္ပာယ်နဲ့ပြောနေကြသလဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါလေ
။တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန္တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
။ No, the military is one stumbling block.
မဟုတ်ပါဘူးချိန်တုန်းကတော့စစ်တပ်ကအဓိကအဟန့်တားပါအခုတိုင်းရင်းသားတွေဘက်မှလည်းအဟန့်တားတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူးတဖွဲ့ကတစ်မျိုးနောက်တဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲ့ပါတယ်ဆိုတော့ဘယ်တင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဒါတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပါ
တကယ်တော့လွတ်လပ်ရေးရခဲ့တာကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ State စေဒါကိုစုထားလိုက်တယ် Unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားရဆိုတဲ့သဘောပဲမဟုတ်လားခင်ဗျာအဲ့ဒီက
That's right sure yes. but the point was that Aung San and the
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဗိုလ်ချုပ်အောင်ဆန်းနဲ့ပင်လုံညီလာခံက Federal စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးရတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်ရက်သားအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြေရှင်းမှုအားထုတ်တယ်အပြည့်ဝမအောင်မြင်ပါဘူးအပြစ်ခတ်ရစရေးတောင်းအဖွဲ့တချို့နဲ့ပဲလုပ်နိုင်တယ်ခီးဝေးကြီးကြံပါသေးတယ်အပြစ်ရက်တယ်ဆိုတာညဉ့်ဉဏ်ရေးမဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ
်ဒါပေမဲ့အခုလက်ရှိမှာအပြစ်ရက်စေးကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောဆယ်တိုက်ပွဲဖြစ်နေကြတာလဲ
It's true that the military don't trust the minorities. That's
မမရဲစစ်တပ်ကတိုင်းသားတွေကိုမယုံကြည်ပါဘူး။တိုင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူး။ပြီးတော့တိုင်းသားတချို့ဟာစစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာထက်ပိုးပြီးတော့လိုချင်ကြတာပါ။ဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
။စစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာကိုလည်းပြောပါအောင်ခင်ဗျာ။အဲ့ဒါချင်းသူတို့ကဘယ်လောက်ထိပေးခြင်းသလဲ
Well, that's a good question. Because when you start talking
အဲ့ဒါကတော့မိကုန်ကောင်းပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်။ပြည်နယ်တစ်ခုမှာလွှတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူး။ပြည်ထောင်စုဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်။တက်ဆိုင်ရာပြည်နယ်မှာရှိတဲ့ အစိုးရအုပ်ချုပ်ရေးရန်တရားတရားလုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကန်ထားသေးပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန္တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်။အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲ။ဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
။ That is the question. You build it step by step and it will come slowly.
ဒါကအစစ်စစ်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်။ရှင်းရမယ်ကိစ္စတည်းကတော့တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါ။ဒီတိုင်းဒါလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တွတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးချေလည်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုပ်လို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုပ်ခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ့်ကိစ္စပါလူရင်းတကူဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါလေ
ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘုဂျုံမူကြီးမင်းအောင်နိုင်ကတိုင်းသားလည်းကိုင်းတွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတဲ့ကန့်ဆန့်တယ်လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်နောက်တစ်ခုကဒီ Federal ပြည်ထောင်စုဖွဲ့စည်းရဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
I think the idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ3ပုံ2ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကြဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုတယ်လို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအရအတိုင်းအတာတစ်ခုအထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အမေရိကန်ပြည်ထောင်စုမှကြည့်ပါအမေရိကန်ပြည်ထောင်စုကလူရေးနည်းနည်းလေးရှိရဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်အေယာမ Texas တို့လိုကယ်လီဖိုးနီးယားတို့လိုပြည်နယ်ကြီးတွေရှိရတာပဲလူကြီးအချိုးအစားနဲ့ဒန်းလူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history how they were able to form the United States it was only when they
ဒါအမေရိကန်ပြည်တော်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်တော်စုကိုဘလို့ဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါဒန်းလူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မဟုစီးနိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘယ်လိုပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘယ်လိုသဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွတ်တော်200ထားပြီးတော့အထက်လွတ်တော်ကြတော့ပြည်နယ်တိုင်းဒန်းသူအောက်လွတ်တော်ကြတော့လူဦးရေလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာဖက်ဒရယ်စနစ်ရဲ့စံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွတ်တော်200စနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလဲတတ်မှတ်နိုင်ပါလေဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါလေအမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲအားလုံးတဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲရင်ကျေးမှုလိုက်ကွဲပါလေတချင်ချင်းမှာတော့မြန်မာနိုင်ငံလဲဒီလိုပြဿနာတွေကိုအနည်းငယ်များကင်တွယ်ဖြေရှင်းလာနိုင်ပါလိမ့်မယ်ဒါပေမဲ့အဓိကအကျဆုံးကတော့willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်အဲ့ဒါကအရေးကြီးဆုံးပါပဲ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထောင်စုကိုညှိနှိုင်းအပြေရှားရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်